င်္ဂလားဒေ့ရှ်နိုင်ငံအတွင်းဒုက္ခသည်စခန်းတစ်ခုအနားမှာရာဇဝတ်ကိုင်းဝင်တွေလို့ယူဆရတဲ့ရိုဟင်ဂျာမျိုးသား၄ယောက်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့အပြီးသေဆုံးသွားကြောင်းဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါရယ်ကောက်ဆက်ပဇာခရိုင်အတွင်းမှာအဲ့ဒီရာဇဝတ်သားတွေရှိနေတာကိုသတင်းရရှိတာကြောင့်တောက်ကြနေမွန်တက်ဂျိန်လောက်မှာဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကရုတ်တရက်ဝင်ရောက်စီးနင်းချိန်မှာပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့လည်းရဲယာရှိအစ်ဘောဟူစိန်းကပြောပါရယ်ရဲတပ်ဖွဲ့ရောက်ရှိကြောင်းသိရှိသွားချိန်မှာအဲ့ဒီရာဇဝတ်ကမ်းဝင်တွေကစတင်ပစ်ခတ်တာကြောင့်ရဲတပ်ဖွဲ့ကပြန်လည်ပစ်ခတ်ရမှာအခုလိုတည်ဆုံရတာလို့လည်းရဲရာရှိဟိုစိန်ကပြောပါရယ်။အဲ့ဒီလူလေးဦးစီကတနက်လေးလက်ကြီအတောက်20နဲ့စိတ်ကြွစေရပါဆေးပြား4000ကိုသိမ်းဆည်းရမိတယ်လို့လည်းရဲရာရှိဟိုစိန်ကပြောပါရယ်။အဲ့ဒီရပါဆေးပြားတွေကိုမြန်မာနိုင်ငံအတွင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းခိုးသွင်းလာတာလို့လည်းရဲတပ်ဖွဲ့ကကိုးကားပြီးဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်း website မှာဖော်ပြထားပါရယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်း2019ဩဂုတ်လတုန်းကမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်ချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်9သိန်းကျော်နဲ့အတူရိုဂျာဒုက္ခသည်တန်းဟာဘင်္ဂလားဒေ့ရှ်နယ်စပ်ကစကန်32ခုမှာနေထိုင်နေကြတာပါ။မြန်မာအစိုးရကရိုဂျာအသုံးလုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျ။